မြန်မာနိုင်ငံပေါ်အမေရိကန်ပြည်ထောင်စုကချမှတ်ထားတဲ့တန်ခတ်အရေးယူမှုတွေကိုပြန်သုံးသပ်ပြီးနောက်ထပ်တက်တမ်းမတူဘူးအမေရိကန်စီးပွားရေးအဖွဲ့အစည်းကြီး၅ခုကအမေရိကန်ဆွေရောက်ကိုပြီးခဲ့တဲ့လကတိုက်တွန်းတောင်းဆိုခဲ့တာနဲ့ပတ်သက်ပြီးဝါရှင်တန် DC မြန်မာတန်ယုံကကြိုဆိုတဲ့အကြောင်းတန်ယုံရဲ့အင်္ဂါနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။1999ခုနှစ်ထက်ကစတင်ပြီး IEEP လို့ခေါ်တဲ့သမ္မတအမိန့်နဲ့ချမှတ်ထားတဲ့အမေရိကန်ဆွေရောက်ရဲ့စီးပွားရေးတက္ကသိုလ်မှုဥပဒေအရမြန်မာနိုင်ငံပေါ်တန်ခတ်ရေးယူလာတွေလာမယ့်မေလမှာတက်တမ်းကုန်ဆုံးမှာဖြစ်တဲ့အတွက်အဲ့ဒီရေးယူထားတာတွေကိုတက်တမ်းထပ်မတူဘူးအမေရိကန်စီးပွားရေးတိုက်ဝန်ကအမေရိကန်နိုင်ငံသားရေးဝန်ကြီးဗန်ဒါရေးဝန်ကြီးနဲ့ကုသန်းရောင်းဝယ်ရေးဝန်ကြီးတွေစီကိုလိမ့်မှုပြီးစာရေးသားတိုက်တွန်းထားတာပါမြန်မာနိုင်ငံမှာပြီးခဲ့တဲ့နိုဝင်ဘာလကလွတ်လပ်မြတ်တာတဲ့ရွေးကောက်ပွဲတွေကျင်းပနိုင်ခဲ့တာအပါအဝင်နိုင်ငံရေးအရဖြစ်ထွန်းထုတ်တက်မှုတွေဟာအားရစရာဖြစ်တယ်လို့ဆိုပြီးအမေရိကန်ဆိုရအနေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးပုံမှန်ပြန်ထစ်စေနိုင်မယ့်လုပ်ငန်းစဉ်တွေတိုးမြှင့်ဆောင်ရွက်တင်တယ်လို့အမေရိကန်စီးပွားရေးအဖွဲ့အစည်းကြီး၅ခုကပြောနေတာပါနိုင်ငံဆက်ဆံရေးအပြည့်အဝပုံမှန်ပြန်ဖြစ်လာဖို့အမေရိကန်ကုမ္ပဏီတွေမြန်မာနိုင်ငံတွင်းရင်းနှီးမြှုပ်နှံမှုတွေနဲ့နှစ်ဖက်စီးပွားရေးလုပ်ငန်းတွေပို့ပြီးတော့အပြန်အလှန်လုပ်ကိုင်နိုင်ဖို့မြန်မာစီးပွားရေးလုပ်ငန်းတွေတိုးတက်လာဖို့အမေရိကန်ဘက်ကအကူအညီတွေပေးနိုင်ရည်အတွက်တန်ခတ်ပိတ်ဆို့ထားတာတွေကိုအပြည့်အဝရုပ်သိမ်းရေးအမေရိကန်စီးပွားရေးအတိုင်ဝန်ကတိုက်တွန်းနေတာဖြစ်ပါတယ်